ရသမဂအတွင်းမူကျရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်မစ္စတာဂမ်ဘာရီဟာနှစ်ပတ်အတွင်းမှာဒုတိယကြိမ်ဖြစ်နေမြန်မာရေးလက်တွေ့ကြကြဖြည့်ဆင်းနိုင်ဖို့အာရှဒေသကိုခီးထွက်လာတာဖြစ်ပါတယ်။ဒါပေမဲ့အမေရိကန်အစိုးရပါဝင်အများကတောင်းဆိုထားသလိုဒီခီးစင်မှာမြန်မာနိုင်ငံကိုသွားဖို့မပါဝင်ဘူးဆိုတာတွေ့ရပါတယ်။ဗန်ကောက်မြို့မှာရှိတဲ့ထိုင်းနိုင်ငံသားရေးဝန်ကြီးဌာနရုံးမှာထိုင်းနိုင်ငံသားရေးဝန်ကြီးနဲ့တနအိကန့်အကြာတွေ့ဆုံဆွေးနွေးပြီးမစ္စတာဂမ်ဘာရီကအရပ်ပြည်ပါဝင်ဗန်ကောက်မှာရှိတဲ့သတင်းဌာနတွေကသတင်းတောက်တွေနဲ့ထိုင်းသတင်းစာဆရာတွေကိုသတင်းစာရှင်းလင်းပွဲတစ်ခုပြုလုပ်ခဲ့ပါတယ်။ပထမဆုံးမစ္စတာဂမ်ဘာရီကမြန်မာနိုင်ငံအရေးနဲ့ပတ်သက်လို့ထိုင်းနိုင်ငံသားရေးဝန်ကြီးနဲ့အပြုသဘောကျတဲ့အသေးစိတ်ဆွေးနွေးပွဲတွေလုပ်နိုင်ခဲ့တယ်လို့ပြောကြားပါတယ်။အဲဒီနောက်မြန်မာနိုင်ငံနဲ့ပတ်သက်လို့လူမျိုးရေးကောင်စီရဲ့ကြေညာချက်ထုတ်ပြန်တာနဲ့ပတ်သက်လို့လည်းရှင်းလင်းပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ကမြမအရေးကိုဆက်ပြီးဆောင်ရွက်နိုင်ဖို့အတွက်ဒေတာတွင်းခေါင်းဆောင်တွေနဲ့တိုင်ပင်ဖို့အာရှဒေတာကိုနောက်တစ်ခေါက်ပြန်လှည့်တယ်လို့သူကအခုလိုပြောပြပါတယ်
။ The objectives of my visit are threefold. First, to raise with Myanmar's neighbors and regional partners the United Nations serious concerns at the continuing reports of human rights violations in the wake of recent
Mr. Gambaria ဒီကြိမ်သူ့ရဲ့ခီးစဉ်ရည်ရွယ်ချက်ကသုံးခုရှိတယ်လို့သတင်းတောက်တွေကိုပြောပါတယ်။ပထမဆုံးအချက်ကမြန်မာအိန္ဒိယနိုင်ငံတွေနဲ့ဒေသတော်နိုင်ငံတွေကိုမြန်မာနိုင်ငံမှာမကြခင်ကဆန္ဒပြပွဲတွေအပြီးလူ့အခွင့်အရေးဆက်ပြီးချိုးဖောက်နေတာတွေရှိနေတဲ့အတွက်ကုလသမဂ္ဂအနေနဲ့အလွန်အမင်းစိုးရိမ်နေတယ်ဆိုတဲ့အကြောင်းတင်ပြဆွေးနွေးဖို့ပါလို့ဆိုပါတယ်။ကုလသမဂ္ဂအနေနဲ့ဆန္ဒပြပွဲမှာဖန်ခံရတဲ့သူတွေကိုပြန်လွှတ်ဖို့နဲ့အချင်းစခန်းနေစီကိုအကြီးဆိုင်ရာချက်ချင်းဒီအဖွဲ့ကြီး ICRC ကိုသွားရောက်ကြီးရှိခွင့်ပေးဖို့လည်းထပ်မံတောင်းဆိုတယ်လို့သူကပြောပါတယ်
။ Second, to consult with and seek the active support of regional partners on the next steps in the implementations of the Secretary General's good offices with a view to returning to Myanmar as soon as possible in order to
ဒီအချက်ကမြန်မာနဲ့ပတ်သက်လို့နောက်တစ်ဆင့်လှမ်းနိုင်ဖို့ကုလသမဂ္ဂတွင်းမှုချုပ်ရဲ့လုပ်ငန်းတွေအောင်မြင်အောင်ဆောင်ရွက်နိုင်ရေးဒေသတွင်းနိုင်ငံတွေကပံ့ပိုးမှုကိုရယူဖို့လို့ဆိုပါတယ်။ဒါမှသာမြန်မာနိုင်ငံတည်းအမြန်ပြန်သွားရောက်ခွင့်ရမှာဖြစ်ပြီးအဖွဲ့အစည်းအားလုံးပါဝင်တဲ့တွဲဆုံဆွေးနွေးရေးနဲ့အမျိုးသားပြန်လည်တင်းမြန်ရေးဖြစ်လာဖို့ဒေါက်ဆန်းစုကြည်ကိုကူညီပေးနိုင်မှာဖြစ်တယ်လို့ပြောသွားတာပါ။တတိယအချက်ကတော့ဒေသတော်နိုင်ငံတွေစီကအသည့်အမြန်တွေးခေါ်တွေကိုစနဲနာတိုင်ပင်ဖို့ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်လုပ်ကြင်ဖို့လို့ဆိုပါတယ်။ဒီသတင်းစာရှင်းလင်းပွဲမှာသတင်းတောက်တွေရဲ့မေးမြန်းချက်တွေကိုမစ္စတာဂမ်ဘာရီကဖြေကြားခဲ့ပါတယ်။အဲ့ဒီထဲမှာကုလသမဂ္ဂရဲ့လုံခြုံရေးကောင်စီရဲ့ကြေညာချက်နဲ့ပတ်သက်ပြီးမြန်မာစစ်ဆိုးကအတုံးပြန်ကြေညာချက်ထုတ်ပြန်တာနဲ့ပတ်သက်လို့မစ္စတာဂမ်ဘာရီကပြောရမှာသူတို့ပြောတာကိုကျွန်တော်မစိုးရိမ်ပါဘူး။သူတို့လှုပ်ရက်ကိုပဲကျွန်တော်ပို့ပြီးစိုးရိမ်တာပါလို့နောက်ဆုံးဖြေသွားပါတယ်။မစ္စတာဂမ်ဘာရီဟာဒေသတွင်းကောင်းဆောင်တွေနဲ့တွဲဆုံဆွေးနွေးတိုင်ပင်မှုထိုင်းနိုင်ငံဗန်ကောက်မြို့ကိုပထမခီးတစ်ထောက်အဖြစ်ရောက်နေတာဖြစ်ပါတယ်။အဲဒီနောက်မလေးရှားနိုင်ငံကွာလာလမ်ပူး၊အိန္ဒိယနိုင်ငံနယူးဒေလီ၊တရုတ်နိုင်ငံဘေကျင်းနဲ့ဂျပန်နိုင်ငံတိုကျိုမြို့တွေကိုသွားရောက်မှာဖြစ်တယ်လို့ပြောပြသွားပါတယ်ခင်ဗျာ။